မြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေဂျိုလူထုတ်တဲ့စခန်းကအဓိကနေရာတွေကိုဖျက်သိမ်းနေတဲ့ဂျိုလူဓာတ်ပုံတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးစကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအခြေအနေကိုလေ့လာဆောင်ကြည့်တုံ့ပြန်နေတဲ့အမေရိကန်အခြေစိုက် 38 North အဖွဲ့ကဂျိုလူဓာတ်ပုံတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒီလိုဖျောက်သိမ်းနေတဲ့အပေါ်အတိအမှတ်ပြုတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါ။ရှုတင်စင်စီကိုမပို့ခင်မှာရော့ကက်ဒုံးတွေကိုတပ်ဆင်တဲ့နေရာပက်ထိန်ဒုံးနဲ့ရော့ကက်ဒုံးတွေအတွက်အင်ဂျင်ဆက်တွေထုတ်တဲ့ရော့ကက်အင်ဂျင်စမ်းသပ်စင်တွေကိုဖျက်သိမ်းနေတာကိုဓာတ်ပုံထဲမှာမြင်ရတယ်လို့38 North အဖွဲ့ကပြောပါတယ်။အခုလိုမျိုးမြောက်ကိုရီးယားရဲ့လှုပ်ဆောင်မှုဟာသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့စင်ကာပူမှာတွေ့ဆုံဆွေးနွေးခဲ့တဲ့အခါပေးခဲ့တဲ့ကတိနဲ့လုံးဝကိုက်ညီတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကလည်းကယ်လီဖိုးနီးယားပြည်နယ်မှာလုပ်တဲ့တင်းစားရှင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဒုံးအင်ဂျင်စမ်းသပ်တဲ့နေရာတွေဖြုတ်သိမ်းတာကိုစုံစမ်းစစ်ဆေးရမှုတွေတွားရောက်စစ်ဆေးနိုင်မှုအတွက်အမေရိကန်ကတွန်းတွန်းတိုက်တိုက်လုပ်နေတယ်လို့လည်းဝန်ကြီး Pompeo ကပြောပါတယ်။